သဟာသာတာပစ္စယောအညမညပစ္စယောနေတယပစ္စယောဥပနေတယပစ္စယောလေးပစ္စည်းဟောပါတယ်နော်သဟာသာတာပစ္စယောဘုံဘုံတို့သဟာဆိုတာအတူတကွပစ္စည်းနဲ့ပစ္စယုတ်ပံဂျိုင်းတူအတူတူသာတာဆိုတာဖြစ်တယ်ပစ္စည်းပစ္စယုတ်ပံအတူဖြစ်တဲ့ဂျိုင်းလူဖြစ်တဲ့ပစ္စည်းကိုသဟာသာတာပစ္စည်းလို့ဒီလိုခေါ်တယ်နော်သဟာသာတာပစ္စည်းသဟာသာတာပစ္စည်းနဲ့မြတ်စွာဘုရား၅ဝက်ကြာဟောပါတယ်သဟာသာတာပစ္စယောတိတွေ့တယ်နော်သတ္တရောခန္ဓာအရူပိနောအင်းညာမင်းညာသဟာသာတာပစ္စေနာပစ္စယောသတ္တရောခန္ဓာအရူပိနောဆိုတာကတ္တာ၄ပါးသောနာမ်ခန္ဓာတို့သည်သူကကတ္တာကိုပစ္စည်းတရားလို့ခေါ်ဟောအင်းညာမင်းညာအင်းညာမင်းညာတာအချင်းချင်းအာသံဗရံသူကနော်သံဗရံဆိုတာကပစ္စည်းဥပန်တရားပြောတယ်နော်လေးပါးသောနံခန္ဓာတို့သည်အချင်းချင်းအာသဟာသာတာပစ္စေနာအတူတကားဖြစ်သောပစ္စယတတ္တိဖြင့်သူကကြိုင်းကတ္တာသံဗရံကြိုင်းပါဠိလိုဗရာဏီအဖြစ်ဆိုရင်တော့အကြောင်းအကျိုးပစ္စယတတ္တိမြတ်စွာဘုရားပဋ္ဌာန်းကြတော်သောပစ္စည်းပစ္စယုတ်ပံပစ္စယတတ္တိဤလိုဟောတယ်နော်လေးပါးသောနာမ်ခန္ဓာရှိတယ်ဝေရณะခန္ဓာပင်ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနာမ်ခန္ဓာ၄ပါးဟုတ်လားဆိုလိုက်သမှဝေရณะခန္ဓာပင်ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာအေးဘုံဘုံကုထိုင်းနေတဲ့ဒီပလင်ကြီးတဲ့ဂရင်ကြီးလည်းပဲကလထိုင်းကြီးလည်းပဲခြေတော့၄ခုပါတယ်မဟုတ်လားအေးဒီဘက်ခန္ဓာဒီဘက်ခြေတော့ကဝေရณะခန္ဓာထားပါဘူးဒီဘက်ခြေတော့ကပင်ညက်ခန္ဓာဒီဘက်ကသင်္ခါရခန္ဓာဒီဘက်ကအေးအဲ့လို၄ခုခန္ဓာ၄ပါးအချင်းချင်းအားဆိုတာကဒီဘက်ကဟိုဟောဒီဝေရณะခန္ဓာကိုပစ္စည်းထားရင်ကျန်တဲ့ခန္ဓာ၃ပါးကပစ္စယုတ်ပံဟုတ်ကလားဒီလိုတော့ဝေရณะခန္ဓာကိုပစ္စည်းရလိုက်ရင်ကျန်တဲ့ခန္ဓာ၃ပါးကပစ္စယုတ်ပံအေးဒီဘက်ကတင်ညက်ခန္ဓာကိုပစ္စည်းထားလိုက်ရင်ကျန်တဲ့ခန္ဓာ၃ပါးကပစ္စယုတ်ပံဒီဘက်ကမလာတဲ့တော့သင်္ခါရခန္ဓာကိုပစ္စည်းထားလိုက်ရင်ကျန်တဲ့ခန္ဓာ၃ပါးကပစ္စယုတ်ပံဟောဒီဘက်ကဝိညာဉ်နဲ့ခန္ဓာကိုပစ္စည်းထားလိုက်ရင်အဲ့ဒါကိုအချင်းချင်းအားလို့ဆိုလို့တယ်နော်ဒါကတစ်ပါးပစ္စည်း၃ပါးပစ္စယုတ်ပံနှစ်ပါးပစ္စည်းနှစ်ပါးပစ္စယုတ်ပါဝေရณะခန္ဓာနဲ့ပညာခန္ဓာဒီနှစ်ပါးကိုပစ္စည်းထားလိုက်ရင်ကျန်တာပါတော့သင်္ခါရခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာသူတို့ကပစ္စယုတ်ပါပေါ့ဟုတ်ကလားနှစ်ပါးပစ္စည်းနှစ်ပါးပစ္စယုတ်ပါဒီဘက်ကပညာခန္ဓာနဲ့သင်္ခါရခန္ဓာနှစ်ပါးကိုပစ္စည်းထားလိုက်ရင်ကျန်တာဝိညာဉ်နဲ့ခန္ဓာနဲ့ဝေရณะခန္ဓာပစ္စယုတ်ပါသဘောပေါက်လားအေးဒီဘက်ကနှစ်ပါးအားတဲ့တုံးဒီဘက်ကသင်္ခါရခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာပစ္စည်းထားလိုက်ရင်ဝေရณะခန္ဓာနဲ့ပစ္စယုတ်ပါအေးနှစ်ပါးပစ္စည်းထားရင်နှစ်ပါးပစ္စယုတ်ပါပေါ့သုံးပါးပစ္စည်းထားရင်တော့တဘာပစ္စယုတ်ပါဒီဘက်ကဝေရณะခန္ဓာပင်ညက်ခန္ဓာသင်္ခါရခန္ဓာ၃ပါးကပစ္စည်းဆိုရင်ဒီဘက်ကဝိညာဉ်နဲ့ခန္ဓာကပစ္စယုတ်ပါသဘောပေါက်တယ်နော်ဒ ဒီအဲ့လိုဒီဘက်ကသင်ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာ၃ပါးကပြည့်စည်ထားလိုက်ရင်ဝေဒနာခန္ဓာကပစ္စယုတ်ပါအေးတပါးပြည့်စည်ထားရင်၃ပါးပစ္စယုတ်ပါနှစ်ပါးပြည့်စည်ထားရင်နှစ်ပါးပစ္စယုတ်ပါ၃ပါးပြည့်စည်ထားရင်တပါးပစ္စယုတ်ပါဒီအဲ့ဒါကိုအညာမြညာလို့အချင်းချင်းအားသဘောပေါက်တယ်နော်အေးတဝက်ကြပြီးသွားပြီသတ္တရောခန္ဓာလူပြီးနော်အညာမြညာသဟဇာတာပစ္စည်းနာပစ္စယောသတ္တရောခန္ဓာအရူပြီးနော်လေးပါးသောနာမ်ခန္ဓာတရားတို့သည်အညာမြညာချင်းချင်းအာသာဇာတပစ္စည်းနာအတူတကွာဖြစ်သောတတိဖြင့်ပစ္စယောဥပါကာရကောကျေစုကျူတာဤနံခန္ဓာ၄ပါးဒီလိုတစ်ခုနဲ့တစ်ခုကျေစုပြုတယ်တဲ့ခေါမုံကုထိုင်နေတဲ့ကလထိုင်ကြီးလည်း6ရောက်4ချောင်းပါတယ်မဟုတ်လားအဲ့ဒီ6ရောက်4ချောင်းတစ်ချောင်းနဲ့တစ်ချောင်းသူတို့လည်းကျေစုပြုနေတာเออဖြန့်ပြလို့တခုဖြန့်ပြလို့ဖြစ်ပါ့မလား အေးနံခန္ဓာ၄ပါးလဲဒီလူပဲတဲ့เนาะနံခန္ဓာပြီးတော့မြတ်စွာဘုရားကယုတ်ခန္ဓာသတ္တရောမဗုဒ္ဓာအညာမြညာသာသာတာပစ္စေနာပစ္စယောတွေ့တယ်เนาะသတ္တရောမဗုဒ္ဓာ၄ပါးသောယုတ်ကြီးတို့သည်ညီညီလေးမီဓာတ်ကြီး၄ပါးတို့သည်မိဒ၊ရေဒ၊လေဒ၊မိဒ၊မဟာဘုဟုလို့ခေါ်တယ်။ဓာတ်ကြီးဘယ်နှပါတော့။ပါတယ်တော့မိ၊ရေ၊လေ၊မိ။အေး။ပါဠိလိုဆိုတော့ပထဝီ၊အာဘော၊တေဇော၊ဝါယော။အေး။အဲ့ဓာတ်ကြီး၄ပါးတွေကလည်းအညာမြညာအညာမြညာတာအချင်းချင်းအာသူတို့ကလည်းပဲကုဏနောဟာသူပဲဒါကပထဝီဓာတ်ဒီဘက်ကဆိုရင်အာဘောဓာတ်ဒီဘက်ကတိသောဓာတ်ဒီဘက်ကအေးမြေရေလေမိဗမာလို့ဆိုရင်တော့ဒီမြေဓာတ်ကိုပစ္စည်းထားလိုက်ရင်ကျန်တဲ့ရေလေမိရသစ္စယုတ်ပံပေါ့ဟုတ်ကလားရေဓာတ်ကိုဒီဘက်ကဟာရေဓာတ်ကိုပစ္စည်းထားလိုက်ရင်လေမိရေသူတို့၃ခုကပစ္စယုတ်ပါဟုတ်လားတပါးပစ္စည်းယူလိုက်ရင်၃ပါးပစ္စယုတ်ပါနှစ်ပါးပစ္စည်းယူလိုက်ရင်အေးဒီဟာရေဓာတ်နဲ့ရေဓာတ်ကိုပစ္စည်းထားလိုက်ရင်လေဓာတ်နဲ့မိဓာတ်ကပစ္စယုတ်ပါအေးရေလေဒီနှစ်ပါးကိုပြည့်စည်ထားလိုက်ရင်မိရဲ့မိဓာကသစ္စယုတ်ပါသဘောပေါက်တယ်နော်အေးထို့သူပဲသုံးပါးကိုပြည့်စည်ယူလိုက်ရင်ဓဘာကသစ္စယုတ်ပါမိရေလေသုံးပါးကိုပြည့်စည်ယူလိုက်ရင်မိကသစ္စယုတ်ပါအေးလောက်ဆိုသိပါပြီနော်အဲ့ဒါကိုအညာမြညာအချင်းချင်းအားနော်သတ္တရောမဟာဗုဒ္ဓအညာမြညာသာသာတာပစ္စေနာပစ္စယောကတ္တသံတံကရိုင်းကွဲအောင်ဖတ်ရတယ်သတ္တရောမဟာဗုဒ္ဓအညာမြညာအဲ့လိုမှဖတ်ရဘူးသတ္တရောမဟာဗုဒ္ဓကကတ္တပစ္စည်းတရားနည်းနည်းလေးဒီလေးကြအညာမြညာသူဟာတံတရာပစ္စယုတ်ပါလေဟာနည်းနည်းလေးရပြီးတော့မှနာသာတာပစ္စည်းနာကရိုင်းကတ္တာတံတရာကရိုင်းသဘောပေါက်တယ်နော်သတ္တရောမဗုဒ္ဓအညာမြညာသာသာတာပစ္စည်းနာပစ္စယောပထမဝေကြကနံခန္ဓာ၄ပါးဒုတိယဝေကြကယုတ်ခန္ဓာတပါးပေါ်တော့မဟာဘုတ်ကြီး၄ပါးနော်မဟာဘုတ်ကြီး၄ပါးလို့ခေါ်တယ်သူကမဟာဘုတ်သူကကြီးတယ်ကြီးလို့မဟုတ်သူကမဟာထဲ့တယ်သူကနော်ညီတတ်ဆိုရင်လည်းဒီကမ္ဘာလုံးကြီးတယ်မဟုတ်လား
ဒါမြေဓာတ်ရေဓာတ်ဆိုလဲသမုဒ္ဒရာကြီးလေးစင်ရေကြီးတယ်မဟုတ်လားအများကြီးကွာနော်လေဓာတ်ဆိုရင်လည်းဒီပဲကောင်းကင်ဒီကြီးကိုအများကြီးဟုတ်ကလားမီးဓာတ်ဆိုရင်လည်းနေရဲမဲ့မီးကြီးလောင်းနေရတာနော်မြေကြီးနေမီးကဘာကြီးပြတဲ့ခါလဲမီးကြီးလောင်တာတကဘာလုံးလောင်လာတယ်ကွာနော်အေးအဲ့ဒါအလွန်တရာကြီးတဲ့ဓာတ်ကြီးတွေမို့လို့သူ့ကိုမဟာလို့ထည့်လိုက်တာနော်မဟာဗုဒ္ဓတဲ့ပြီးတော့မှဥက္ကံတိက္ခဏီနာမရူပံအင်းညာမင်းညာသာသာတာပစ္စေနာပစ္စယောဥက္ကံတိက္ခဏီတတိတန်နေရောခဏ၌ဥက္ကံတိက္ခဏီလို့ဖတ်ရတာအောက်ကံတိက္ခဏီလို့မဖတ်ရဘူးဘယ်လိုဖတ်လဲရတော့ေဩလို့ဒီလိုဖတ်ရတယ်နော်ပါဠိမယ်အာဣဣဥဥေဩဖြစ်တာပြီးတော့မှအေနဲ့ဩနဲ့ကြတော့နောက်ကတန်ရုပ်ရှိရင်အေကဣလို့ဖြစ်သွားပြီးတော့ဩကဥလို့ဖြစ်တယ်အေကမဖြစ်သွားတော့ေဣထတို့ကတော့နော်ဩကမဖြစ်သွားတော့ဥလို့ဖြစ်တယ်ပါဠိမယ်ဖေသာနဲ့ရှိတယ်နော်အေဒီအစ်လို့ဖြစ်သွားတယ်။ဩဒီဥလို့ဖြစ်တယ်။အဲဒါကြောင့်ဥကံဒိဋ္ဌိနီသဘောပေါက်လား။အေးအေးဖတ်ပုံဖန်ဒီလေးပေါ့။ဥကံဒိဋ္ဌိနီနာမရူပံဥကံဒိဋ္ဌိနီပတိတန်နေနေရောခဏ၌နာမရူပံနန္တရာယုတ်တရာတိအညာမင်းညာအညာမင်းညာတအချင်းချင်းအာသာသာတပစ္စေနအတူတကားဖြစ်သောပစ္စယတတိဖြင့်ပစ္စယောဥပါကာရကောကျေစုပြုတာဤပဋိသန္ဓေနေတယ်ပဋိသန္ဓေနေအမိပိုက်ထဲဝင်လိုက်တာပေါ့အဲ့လိုဝင်လိုက်တဲ့အခါကျတော့တဲ့နာမ်နဲ့ယုတ်နဲ့ဉာဏ်လူဖြစ်တယ်တဲ့နာမ်ဆိုတာဘာလဲဆိုတော့ပဋိသန္ဓေနေတဲ့စိတ်ကလေးနာမ်ဆိုတာဘာတော့ေပရိသရိနေတဲ့စိတ်ကလေးယုတ်ဆိုတာဟရိယဝိထုယုတ်ကလေးယုတ်ကပါတော့အေးနန္တရားနဲ့ယုတ်တရားလေးဂျိုင်းလူဖြစ်တယ်တဲ့နော်နာမအရာဘာယူရလဲပဋိသန္ဓေနန္တရားလေးရူပံအရာဘာရုဟရိယဝိထုယုတ်တရားလေးနော်ဟရိယဝိထုဆိုတာနှလုံးသားပေါ့နော်အဲဒီပဋိသန္ဓေနေလိုက်တဲ့ခဏမှာနေလိုက်တဲ့ခဏမှာပဋိတရိစိတ်ကလေးနဲ့ဟရိယဝိထုနှလုံးသားလေးဖြိုင်းသူအမေ့ပိုက်ထဲဖြစ်တယ်တဲ့နော်အဲဒီကြတော့ပဋိသန္ဓေစိတ်ကပစ္စည်းอยู่ရင်နှလုံးသားလေးကပစ္စယုတ်ပါနှလုံးသားလေးကပစ္စည်းอยู่လိုက်ရင်ပဋိသန္ဓေစိတ်ကပစ္စယုတ်ပါအဲ့လိုကျေစုပြုတယ်တဲ့သဘောပေါက်ပြီနော်အေးခုသိပ္ပံဆရာတွေဓာတ်တွေလုတ်လို့မရသေးဘူးတဲ့သူတို့တွက်လို့ဥပမာအားဖြင့်သူဖိုက်ထဲမဲ့ပြိတ္တိတွေလေးနေတယ်နေတယ်ဆိုရင်ယူပြီးတော့သူကကြည့်တယ်ကြည့်မယ်ပေါ့အမေဖိုက်ထဲကအမေသားဥလေးတဥတလောက်ရွေးစီလောက်ကလေးပေါ့ယောက်ျားကလည်းတုပ်တွေးတွေကပူလေးဒီလိုလေးနှစ်ခုပေါင်းသတ်လိုက်လို့ရှိရင်သူတို့ပရိသေနေတယ်လို့ခေါ်တယ်ပေါ့နော်အဲ့တော့ဒီနန္တရားလေးကပရိသေစိတ်ကလေးကဘယ်နဲ့တော့ရှားကြည့်မရဘူးမိုက်ခရိုစကုပ်လို့ခေါ်တဲ့အနည်းကြီးမှန်ကြောင်းနဲ့ကြည့်မြင်မလားအေးရုပ်တရားကမြင်တာဟုတ်နန္တရားကြတာမမြင်ဘူးမှန်မလူနဲ့ကြည့်လို့မရဘူးမရတာနဲ့သူတို့ကဒီချိန်နဲ့နန္တရားမရှိသေးဘူးနောက်မှတစီစီကိန်းနာလို့သိဗံဆရာကြီးကအဲ့လိုပြောတယ်။ကျက်ဥတွေလည်းဒီလိုပဲပေါ့သူကကျက်ဥတွေကျက်မကြီးကဥလိုက်ရုပ်တရားပဲရှိသေးတယ်။နောက်တော်တော်လေးဝတ်လို့ကြာမှအကောင်လေးနန္တရားလေးပရိသေရိစိတ်လေးဝင်လာတယ်။သူတို့ကအဲ့လိုပြောတယ်။မြတ်စွာဘုရားကလို့အဲ့လိုဟုတ်ကလား။ပရိသေရိနေလိုက်ကနေကကျက်မကြီးကဥလိုက်ကနေကဥလေးထွက်လာတယ်ဆိုရင်အဲ့ဒီအဝါလေးကပရိသေရီနဲ့မာရတော့ဟရိယဝိထုလေးနဲ့ဂျိုင်းလူဖြစ်တာဟုတ်ကလား အဲ့ဒါတဟဇာတတဟကအတူတကွာပြိုင်တူဇာတဖြစ်တယ်သဘောပေါက်ပြီနော်စိတ်တစီတ္တိကဓမ္မာစိတ်တသမုဋ္ဌာနာနံရူပနံတဟဇာတပစ္စေနာပစ္စယောဒါကစိတ်စီတ္တိနန္တရားကပစ္စည်းစိတ်တ္တယုတ်ကပစ္စယုတ်ပံသဘောပေါက်လားအခုဘုံဘုံစကားပြောနေတယ်ဘုံဘုံတဏ္ဍာမယ်ရှိတဲ့တရားဟောခြင်းနဲ့စိတ်စေတသိက်ကပစ္စည်းအခုခေါ်လိုက်တော့အတန်ဒီထွက်လာတယ်မဟုတ်လားအဲ့ဒီအတန်ဒီကဘာတော့သစ္စယုတ်ပံအဲ့ဒါကိုစိတ်တစေတသိက်ကဓမ္မစိတ်စေတသိက်တရားတို့ဒီမဟာကုသိုလ်စိတ်စေတသိက်ကြီးပေါ့အဲ့ဒီစိတ်စေတသိက်တရားတို့ဒီစိတ်သမုဋ္ဌာနာနာရူပနာစိတ်ကြောင့်ဖြစ်ပေါ်လာတဲ့အတန်အစရှိသောယုတ်တရားတို့အားအတန်တွေထွက်ထွက်လာတာနော်အဲ့ဒီယုတ်တရားတို့အားသာသာတပစ္စေနာအတူတကွဖြစ်သောတတိဖြင့်စိတ်နဲ့စိတ်တရားယုတ်တိဂျိုင်းယူဖြစ်လာတာတဲ့နော်အေးအဲ့တော့လေးဝက်ကြရှိသွားပြီဗိရမမဟာဘူတာဥပါဒာရူပနာသာသာတာပစ္စေနာပစ္စယောမဟာဘူတာမဟာပုတ်ကြီးတရားတို့သည်ညီညီလေးမီဆိုရဲဓာတ်ကြီးလေးပါးယုတ်ကြီးလေးပါးတို့သည်ဥပါဒာရူပနာမီ၍ဖြစ်သောဥပါဒာယုတ်24ပါးတို့အားယုတ်28ပါးရှိမဟာဘုတ်ကပစ္စည်းထားလိုက်တော့4ပါးပစ္စည်းထားရင်28ထဲကိုလေးနှုတ်တော့ဘယ်လောက်ကြာနော်24ပါအဲ့ဒါဥပါဒာယုတ်လို့ခေါ်ရမှီးပြီးတော့ဖြစ်တဲ့ယုတ်နော်အေးမဟာဘုတ်4ပါကပစ္စည်းကျန်တဲ့ဥပါဒာယုတ်24ပါကပစ္စည်းယုတ်ပါအဲ့ဒါဒီ9ဝက်ကြာရှိသွားတာပေါ့နော်တိဏ္ဏမကနံခန္ဓာ4ပါအချင်းချင်းကျေးဇူးပြုနှစ်နာမကမဟာဘုတ်ကြီး၄ပါးအချင်းချင်းကျေးဇူးပြုသုံးနာမကပဋိသန္ဓေယခာပရိဒရိစိတ်နဲ့ဟရိယဝတ္ထုအချင်းချင်းကျေးဇူးပြု၄နာမကစိတ်စေတသိက်တွေကပစ္စည်းစိတ်ရဏယုကပစ္စယုတ်ပံဟုတ်ကလား၅နာမကမဟာဘုတ်ကြီး၄ပါးကပစ္စည်းဥပါဒာယုံ24ပါးကသစ္စယုတ်ပံပြီးတော့မှမြတ်စွာဘုရားကအမှားလေးထည့်တယ်ရူပိနောဓမ္မာရူပိနံဓမ္မာနံကိဉ္စီကာလေသာသာတသစ္စေနာသစ္စယောယုတ်တရားနံတရားရှိတဲ့အ ਨੇ ယုတ်တရားဆိုတဲ့ကုဏ္ဏောကပဋိတ္တိနေတဲ့အခါဟရိယဝတ္ထုယုတ်တရားဒီပဋိသင်္ဍီစိတ်အားပဋိသင်္ဍီနေတဲ့အမေပိုင်ရဲ့ဝင်လိုက်တဲ့အစဆုံးအချိန်လေးပေါ့တစ်စက္ကန့်လောက်ကြာမှာပေါ့အဲ့ဒီအချိန်လေးနဲ့ဂျိုင်းလူဖြစ်တယ်ပြန်တဲ့အချိန်လေးကြာတော့ပုရိဇာတယုတ်ကအရင်ဖြစ်တယ်ဟုတ်လားယုတ်နဲ့နာနဲ့ဂျိုင်းလူဖြစ်တာကပဋိသင်္ဍီနေတဲ့ခဏပဲပြန်တဲ့အခါကြာတော့ဘယ်သူကအရင်ဖြစ်တော့ယုတ်ကအရင်ဖြစ်တယ်ခုလူတွေဟိုးဘက်ကသွားမြို့တင်မဲ့ဝိုင်းရတယ်ဟေးဆိုသွားအိမ်လေးဆောက်တိုက်တီဆောက်အိမ်လေးတိုက်တီကအရင်ဆောက်ထားလားမဟုတ်လားပြီးတော့မှလူတွေကကျွေ့နေကြလားလူတွေကနောက်မှနေတာနော်ဟေးဒီနေ့ပဲမျက်စိတို့နားတို့နှာခေါင်းတို့ရှားကိုအဲဟရိယဝတ္ထုဒီယုတ်တရား6ခုကအရင်ဖြစ်နေတာမျက်စိဆိုလဲမျက်စိကအရင်ဖြစ်ပြီးတော့မှမြင်စိတ်ကလေးကပေါ်တာနော်နားဆိုရင်ရောနားကအရင်ဖြစ်ကြားစိတ်ကနောက်မှဖြစ်တာအေးဒီမျက်စိနားနှာခေါင်းကြားကိုယ်ဟရိယဝတ္ထုဒီယုတ်ဘယ်နှခုတော့6ခုအဲ့ဒီ6ခုတော့ယုတ်တရားတွေကအရင်ဖြစ်တယ်နော်အေးအရင်ဖြစ်တယ်နောက်မှစိတ်ကဖြစ်တာဒါတော့6ဝက်ကြဖြစ်သွားတာပေါ့ငယ်ဘုံဘုံတစ်ခေါက်ဖတ်ပြမယ်နာကိစ္စပြီးအောင်နော်ပြီးတော့မှပဇံကိစ္စဖြစ်အောင် ပရိသတ်ကကိုယ်ပဇာနဲ့ကိုဖတ်ရမယ်။ဘုံဘုံတော့အခုဖတ်ပြလိုက်ဦးမယ်နော်။သာသာတာပစ္စယောတိသန္တာရောခန္ဓာအာရုပိနောအင်ညာမင်းညာသာသာတာပစ္စေနာပစ္စယောတဝဲကြ။သန္တာရောမဟာဘူတာအင်ညာမင်းညာသာသာတာပစ္စေနာပစ္စယောနှဝဲကြ။ဩကံဒေကနေနာမရူပံအညမင်းညာသာသာတာပိစီနာပိစီောသုံးဝကြစိတ်တစေတမိကာဓမ္မာစိတ်တသမုဋ္ဌာနာနံရူပနံသာသာတာပိစီနာပိစီော၄ဝကြမဟာဗုဒ္ဓဥပါဒာရူပနံသာသာတာပိစီနာပိစီော၅ဝကြနောက်ဝကြကအမှားတကားလေးနော်ရူပိနောဓမ္မာအရူပိနံဓမ္မနံကိဉ္စီကာလေသာသာတာပစ္စေနာပစ္စယောကိဉ္စီကာလေနသာသာတာပစ္စေနာပစ္စယောနားဝကြနားကိစ္စပြီးပြီးဘာလာရမလို့ကစားကိစ္စလာရမယ်ကဲဖလိုက်ပြီးသားသားလေးဖတ်ကြသဟာသာတာပစ္စယောတိသာရူပိနောအညမညံ